မွန်ပြည်နယ်အတွင်းမှာတော့ကြိုတင်မဲအားလုံးဟာကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအတွက်သာဖြစ်ပြီးကြံ့နဲ့ပါတီအတွက်ဆယ်မဲတောင်မပို့ဘူးလို့နိုင်ငံရေးပါတီခေါင်းဆောင်တွေကပြောဆိုပါတယ်။မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီအနေနဲ့နယ်ဘက်ဒေသတွေမှာမဲအသာစီးရနေပေမဲ့လို့ကြိုတင်မဲကိစ္စတွေကြောင့်ကိုယ်စားလှယ်စည်ရင်းတွေကိုအတီးပြုတ်လို့မရတဲ့အနေအထားမှာရှိနေပါတယ်။ဒါ့အပြင်ကြိုတင်မဲစာအိတ်တွေဟာလည်းဥပဒေအရသတ်မှတ်ထားတဲ့အတိုင်းလုံဆောင်တာမရှိဘူးလို့ပြောဆိုမှုတွေရှိနေပါတယ်။ဒီအခြေအနေတွေကိုတော့စုံစမ်းထားတဲ့နိုင်ကွင်အင်ကဆက်ပြီးပြောပြပေးပါအောင်ရှင်
။ရေကောက်ပွဲချင်းမရဲ့ပြီးဆုံးခဲ့ပေမဲ့မိုးပြင်းနယ်သွင်းမှာတော့မဲယုံတွေမှာမဲယုံသွဲမပြီးသေးဘူးလို့မဲယုံလိမ့်လာစောက်ကြည့်သူတွေကဆိုပါတယ်။မိုးမျိုးသားတွေကိုကုစားပြုတ်ပါတီတစ်ခုဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီရဲ့အထွေထွေအသွင်းမှုတောက်တာမင်းနယ်ဆိုးကလက်ရှိရွေးကံပါတီကိုယ်စားလှယ်တွေရဲ့အခြေအနေတွေကိုအခုလိုပြောပါတယ်
။ဒီနယ်ပိုင်းမြောက်ပြည်အလက်တလောရောဂျင်နိုရောကျောင်းဆောင်ကသုံးယောက်ရတယ်။ဒီသူကတယောက်အမျိုးသားတယောက်ဒီနယ်တယောက်အားလုံးမျိုးဟာတယောက်ဒီနယ်နဲ့နောက်ရောပေါင်းကတယောက်အဲ့ဒါလည်းဒီနယ်ပဲကျွန်တော်ရရောသူမပြီးသေးလားမြင်နေတယ်များနေတယ်ကိုလုံးကြီးမချုံနိုင်သေးဘူး
မွန်ပြည်နယ်အတွင်းမှာရှိတဲ့မဲဆန္ဒပေးတဲ့ယုံတွေမှာမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီကနေမဲအပြတ်တနိုင်တဲ့နေရာအများပြားရှိပေမဲ့မြို့နယ်ကော်မရှင်ယုံတွေမှာရှိတဲ့ဂျိုတင်မဲတွေကြောင့်အတိပြုပြောလို့မရသေးဘူးလို့လဲဆိုပါတယ်အဲ့ဒီဂျိုတင်မဲကိစ္စနဲ့ပတ်သက်လို့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီအထွေထွေသွင်းမှုတောက်တာမင်းနယ်ဆိုးကအခုလိုပြောပါတယ
်ဂျိုတင်မဲကကြားကြားဖို့ကိုပြီးတဲ့မဲလို့ပြောလို့ရတယ်ကျွန်တော်ဒီတော့ကဘာလဲဆိုတော့ဟိုတို့ဝန်ထမ်းကြီးရဲ့တခြားဘာညာဘောကအနေလုခိုင်းနေလို့ကျွန်တော်အဲ့လိုသိထားတယ်ဟိုကျွန်တော်တို့အပေါ်ဝင်တယောက်ပြောတာကတော့တို့အဲ့မှာဒီကျိုးရင်းမဲကြီးပြေးသွားကြည့်တော့ဒီဟာတွေကဟိုတယောက်လေးချစ်ထားတယ်လို့တို့ထင်တယ်ဟိုနောက်ပြီးတော့စာအိတ်တွေကအမှန်ကဒီမှာအမှတ်သားတွေမလို့အောင်ဘူးလေဟိုမဲရဲ့သဘောတရားဟောတာဒီကနကောတမတဲ့စာရေးတွေလည်းမဟုတ်ဘူးသကောစာရေးတွေပြူလေလို့ပြောတယ်အမှန်တော့ကျိုတင်မဲကလွတ်တော်အလိုက်ပြောင်းနေခွဲရတာရှိတယ်သူစာရေးကနော်အဲ့ဒါတွေကတော့အဲ့လိုတွေ့ရတဲ့နေသားပေါ့
မုံပြင်းနဲ့မှုတုံမြို့နယ်မှာဆိုရင်ကျိုတင်မဲအများပြားလှုပ်ဆောင်နေတဲ့အပေါ်မှာမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌရဲမှူးဥပါလီအသွင်းမှူးဦးသိန်းစောပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဥဆောင်မြင့်နဲ့တိုင်းရင်သာစီလုံးညွညွရေးပါတီကိုယ်စားလှယ်တို့အပြန်လှန်အငင်းပွားမှုဖြစ်ပွားခဲ့ပါလေတဲ့အဲ့ဒီဖြစ်စဉ်ပေါ်မှာတောက်တာမင်းနွယ်ဆိုးကအခုလိုပြောပါတယ
်မြို့နယ်ကော်မတီရုံးမှရောက်တဲ့ကြိုတင်မဲကအဓိကကဘာလဲဆိုတော့ပြည်ပိုင်မျိုးကရတဲ့ဟာကြီးပဲဒီလိုဟာတွေကြတော့မြို့နယ်ကော်မရှင်တွင်းမှုကဒီလိုဟာတွေပင်မဲပြစ်သူသတ်မှတ်တယ်သူရဲ့ဟိုငုံညင်းကြတိုင်းပေါ့နော်အဲ့တော့ဟိုတရားရဲ့ကောင်းကြီးအပွဲဝင်အမှုတော်တောင်းငန်ကတက်ကိုလမ်းကြီးလေပြောတယ်တရားရည်အကုန်လုံးပဲမဲလို့လို့မြင်အောင်လို့အဲ့လိုပြောလိုက်ပြီးတော့အဲ့မှာသူနည်းနည်းအခြေရင်ဖြစ်ကြတယ်ပြောတယ်ဒီလိုမျိုးတော့မှလည်း140ပတ်ဝန်းကျင်လောက်ရှိတယ်နောက်ပြီးတော့အမျိုးသားလူတော်မှလည်း140ပတ်ဝန်းကျင်လောက်ရှိတယ်နောက်ပြီးတော့ပြည်နယ်မှာတကူက900ပတ်ဝန်းကျင်တကူက600ပတ်ဝန်းကျင်လောက်ရှိတယ်ဒါတော့ပြည်ခံပြုရရတာပဲဟိုဒီလက်ပါတီတွေဆိုလို့ရှိရင်30တောင်မကျော်ကြဘူးအဲ့လို
လောလောဆယ်ဆယ်သတင်းရကတော့တိုင်းရင်သားစီလုံးညီညွတ်ရေးပါတီကတော့ပေါင်မြို့နယ်မှာလွှတ်တော်ကိုယ်စားလှယ်လောင်းသူအရွေးခံရတယ်လို့ပြောပါတယ်။မွန်ပြည်နယ်အတွင်းမှာဆိုရင်ပြည်ထောင်စုကြံ့ခိုင်ရေးပါတီနဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီတို့ကတာအဓိကအားပြနေရတဲ့အနေအထားမှာရှိတယ်လို့လှစ်လာစောက်ကြည့်သူတွေကပြောပါတယ်။မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီဟာနယ်ဘက်ဒေသတွေမှာမဲအသားနဲ့နိုင်နေဆိုပေမဲ့လည်းမြို့နယ်ကော်မရှင်ရုံးကဂျိုတင်မဲတွေကြောင့်မျောမှန်းတဲ့လောက်ကိုယ်စားလှယ်သူရဖို့မလွယ်ဘူးလို့ရွေးကောက်ပွဲလှစ်လာစောက်ကြည့်သူတွေကပြောပါတယ်ခင်ဗျာ။